Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အသံကနေ2015ခုနှစ် August 4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9.32 40နဲ့49ရိုးကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
။မင်္ဂလာနနက်ခင်းပါခင်ဗျာ။အခုနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။ကျွန်တော်ဆံပိုးရပါခင်ဗျာ။ထူးခြားတဲ့သတင်းတွေကတော့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်တွေကအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုကျင်းတဲ့သဘောတူတဲ့အကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီမှုနဲ့ကိန်းပတ်သက်ပြီးတော့တမရအိုဘားမားဟာအခုသတင်းပတ်ကုံမှာအထူးမိန့်ခွန်းပြောကြားဖို့ရှိတယ်လို့သိရပါတယ်။ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံတဝမ်းရေဘေးတံခံနေရတဲ့အခြေအနေနဲ့ပတ်သက်ပြီး
And the UN Children's Fund warned that vulnerable children in Myanmar face a double catastrophe as floods and the hardship faced by children living in poverty.
လူ့သမဂ္ဂပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်သခိုင်းတိုင်းဆလင်းကြီးဒေသကရေဘေးဒုက္ခသည်ရှစ်ဦးကိုအာဏာပိုင်တွေဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာအပါအဝင်အပြစ်ခတ်ရစေးရေးအတွက်သမရဦးသိန်းစိန်နဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တချို့ကြိုတင်ညီနိုင်ခဲ့တဲ့အခြေအနေတခါအခုတလောလူပြောသူပြောများနေတဲ့ရွေးကောက်ပွဲဝင်မဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်းစရင်အပေါ်တုံ့ပြန်တဲ့နေကိုနားဆင်ရဖို့ရှိပါတယ်ဗျာဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုဝင်းမင်းတို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ပြီးဆိုရင်ဒေတာရင်းလုံခြုံရေးကိုအထောက်အကူပြုနိုင်လိမ့်မယ်လို့ပင်လယ်ကွေ့ဒေတာရင်းပူးပေါင်းဆောင်ရွက်ကောင်စီGCC အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကသဘောတူကြကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ကာတာနိုင်ငံဒိုဟာမှာအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာညှိနှိုင်းသဘောတူထားရှိမှုနဲ့တခြားအကြောင်းအရာတွေကိုပင်လယ်ကွေ့ဒေသနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းလုံခြုံရေးတိုးမြှင့်ဆောင်ရွက်ဖို့အတွက်လုပ်ငန်းဆောင်ရွက်ရေးအဖွဲ့တွေဖွဲ့စည်းတည်ထောင်ဖို့သဘောတူညီခဲ့ကြတယ်လို့မစ္စတာကယ်ရီကပြောပါတယ်။ပူပေါင်းဆောင်ရွက်ကြမဲ့လုပ်ငန်းတွေထဲမှာထောက်လှမ်းရေးသတင်းချက်လက်တွေဖလှယ်ဖို့အထူးတပ်ဖွဲ့တွေလက်ကျင့်ပေးရေးနဲ့ရေချောင်းလုံခြုံရေးစတာတွေပါဝင်တယ်လို့ဆိုပါတယ်။ Mr. Kerry နဲ့အတူတွေ့ရတဲ့ကာတာနိုင်ငံသားရေးဝန်ကြီး Khalid El Attiyah ကအီရန်နိုင်ငံနဲ့ရရှိထားတဲ့သဘောတူညီချက်ဟာအကောင်းဆုံးရွေးချယ်ထားတဲ့အနေအထားမှာဖြစ်ပြီးတတိနဲ့ဆင်ခြင်ပြီးတော့အတိအမှတ်ပြုပေးကြဖို့တိုက်တွန်းခဲ့ပါတယ်။ GCC အဖွဲ့ဝင်နိုင်ငံ6နိုင်ငံအနေနဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုနဲ့ပတ်သက်ပြီးတော့မစ္စတာကယ်ရီရဲ့ရှင်းလင်းတင်ပြမှုနဲ့ဘလို့အေးအေးဆောင်ရွက်မယ်ဆိုတဲ့အချက်တွေအပေါ်အားရကြေညာမှုရှိခဲ့ကြတယ်လို့လည်းပြောပါတယ်ခင်ဗျာ
။တချိန်နဲ့မှာအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လည်းအီရန်နျူကလ িয়ার လုပ်ငန်းစဉ်ထိန်းချုပ်ရေးနိုင်ငံတကာစာချုပ်အကြောင်းဒီသတင်းပတ်နှောင်းပိုင်းမှာအထူးမိန့်ခွန်းပြောဖို့ရှိနေပါတယ်။အိမ်ပြည်တော်ပြောခွင့်ရ Josh Earnest ကသမ္မတအိုဘားမားအနေနဲ့ဒီစာချုပ်ကိုထောက်ခံရခြင်းအဓိကအကြောင်းတွေကိုရှင်းပြမယ်။ပြီးရင်ဒီစာချုပ်ကြောင့်အီရန်ကိုနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားမြစ်နိုင်မယ့်အကြောင်းတွေနဲ့အပြန်လည်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ပြင်းထန်တဲ့နိုင်ငံတကာပိတ်ဆို့မှုတွေကိုရှော့ပေးမယ့်အကြောင်းရှင်းပြသွားမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အိမ်ပြည်တော်ပြောခွင့်ရ Earnest ကပဲအမေရိကန်လွှတ်တော်အနေနဲ့အီရန်ကိုနျူကလ িয়ার လက်နက်မထုတ်နိုင်အောင်နိုင်ငံတကာကနေတန်တမန်နီးနဲ့ခုလိုကြိုးပမ်းတာကိုထောက်ခံသင့်တယ်လို့သမ္မတအိုဘားမားယူဆထားတယ်လို့ဆိုပါတယ်။အိမ်ပြည်တော်ပြောခွင့်ရ Earnest ကဆက်ပြီးစီရင်နီလန်းသုံးနာကလွဲပြီးဒီအီရန်နျူကလ িয়ার အစီအစဉ်ကိုဟန်တားနိုင်ရေးအခြားနီလန်းတွေကိုအကျိုးသင့်အကြောင်းသင့်တင်ပြမှုတစ်တွေမရှိသေးဘူးလို့လည်းစင်ခေါ်လိုက်ပါတယ်တကယ်တော့အမေရိကန်လွှတ်တော်အနေနဲ့ဒီစာချုပ်ကိုအတည်ပြုပေးရမယ့်ရက်60အတွင်းကိုရောက်နေပြီးနောက်လာမှာလက်ခံလက်မခံမဲပေးပြီးဆုံးဖြတ်ကြမှာဖြစ်ပါတယ်ဒီစာချုပ်ကိုလွှတ်တော်ဘက်ကပယ်ချခဲ့ရင်တော့သမ္မတဥပမာဘက်ကဗီဒီယိုအာဏာသုံးပြန်ပယ်ချမယ်လို့ထုတ်ပြောထားတာမျိုးဒါကိုကြော်နိုင်ဖို့အထက်နဲ့အောက်လွှတ်တော်နှစ်ရက်ပေါင်းမဲ၃ပုံ၂ပုံအများစုရနိုင်ဖို့ကိုလွှတ်တော်မှာလုံပန်းရတော့မှာဖြစ်ပါတယ်ခင်ဗျာ
။ American သမ္မတ Barack Obama ကကျွန်ုပ်တို့ရဲ့အနာဂတ်နဲ့အနာဂတ်မျိုးဆက်တစ်တွေအတွက်ရာသီဥတုပြောင်းလဲမှုဆိုတဲ့ချင်းချောက်မှုလို့ကြီးမားတဲ့ချင်းချောက်မှုမျိုးမရှိဘူးလို့အခိုင်အမာယုံကြည်တဲ့အကြောင်းပြောကြားလိုက်ပါတယ်။တနင်္လာနေ့နိုင်ငံအနှံ့ဓာတ်အားပေးစက်ရုံတွေရဲ့ကာဗွန်တန်းငွေထုတ်လွှတ်မှုလျှော့ချရေးအတွက်တတ်မှတ်ချက်အစ်စ်တွေထုတ်ပြန်ရင်းနဲ့အပူတွင်ရေးယူဆောင်ရွက်ရမယ့်အချက်တွေကိုပြောဆိုရင်းအခုလိုသမ္မတကပြောကြားလိုက်တာလည်းဖြစ်ပါတယ်။မစ္စတာအိုဘားမားရဲ့တတ်ဆင်တဲ့လျှက်စစ်ဓာတ်အားထုတ်လို့ရေးစီမံကိန်းမှာနိုင်ငံအနေနဲ့ကြောင်မီးသွင်းတဲ့ထုတ်လို့တဲ့လျှက်စစ်စွမ်းရည်ပေါ်မိခိုနေမှုကိုလျှော့ချပြီးတော့နေရောင်ကြီးရေလေအစရှိတဲ့ တဘာဝစွမ်းရင်ကနေရရှိတဲ့တအားကိုထုတ်လုပ်နိုင်ရေးကိုရှေ့ရှိဖို့ရည်ရွယ်တယ်လို့ဆိုပါတယ်။သူ့ရဲ့စီမံကိန်းအရကာဗွန်တန်ငွေ့ထုတ်လွှတ်မှုကို2030ခုနှစ်အရောက်မှာ2005ကနေ32ရာခိုင်နှုန်းချော့ချဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။မစ္စတာအိုဘားမားကသမ္မတအင်ပီရိုမှာမှတ်ချက်ပေးပြောဆိုတဲ့နေရာမှာရာသီဥတုပြောင်းလဲမှုပေါ်အရေးယူလှုပ်ဆောင်ဖို့အချိန်သိပ်မရှိတော့ဘူးလို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာတော့ stock share ဈေးကွက်တွေကိုမနေ့ကပြန်ဖွင့်ရမှာ Greek stock ဈေးနှုန်းတွေတဟုန်တိုးထိုးကျသွားပါတယ်။သတင်းပတ်၅ပတ်အတွင်းအခုလိုပထမဆုံးအချိန်ပြန်ဖွင့်ရမှာဈေးကွက်ဆပ်ဖွင့်တဲ့အချိန်တူတူအတွင်း Greek ကုန်သွယ်မှု23ရာခိုင်နှုန်းဆုံးရှုံးခဲ့ရပေမဲ့နောက်ပိုင်းမှာတော့တချို့ကိုပြန်ရခဲ့ပါတယ်။မနေ့ကဈေးကွက်ပိတ်ချိန်မှာတော့ဂရိဈေးကွက်ရဲ့16ရာခိုင်နှုန်းကိုပိတ်ပစ်ခဲ့ရပါတယ်။ဂရိအစိုးရအနေနဲ့နိုင်ငံတကာငွေချေးသူတွေစီကနေချင်းငွေတဲ့ရာရေးလုံပန်းနေချိန်မှာဂရိငွေချေးဈေးကွက်ထိခိုက်ခံခဲ့ရတာပါအခုလိုငွေချေးနိုင်မှုကြိုးပမ်းရာကနေရခဲ့တာရာကတော့အခု9နှစ်အတွင်းမှာတတိယအကြိမ်မြောက်ဖြစ်ပါတယ်ဒီ stock share ဈေးတဟုန်တိုးကျဆင်းသွားမှုကြောင့်ဂရိအနေနဲ့ American Dollar 17 billion ဆုံးရှုံးခဲ့ရပါတယ်ငွေချေးဈေးကွက်သုံးသက်သူ Guardian Trust Bank က Evangelos Sourtis ကအခုလိုဖြစ်ရတာကစိုးရိမ်ကြောက်လန့်မှုတွေရှိနေလို့ဖြစ်တယ်။ Greek stock share တွေကိုဝယ်မဲ့သူမရှိဘူးဖြစ်သွားတယ်။ဒါကလည်းငွေရင်းနှီးထိန်းချုပ်မှုနဲ့ဘဏ်တွေပိတ်ထားမှုတွေကြောင့် Greek စီးပွားရေးကိုအကြီးအကျယ်ထိခိုက်စေခဲ့လို့ဘာလို့ထောက်ပြလိုက်ပါရခင်ဗျာ
။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 MHz လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နာနေခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်မြန်မာပြည်သူ2,000,000ကျော်ရေဘေးတွေ့နေရပြီးတော့90%လောက်တေဆုံးသွားခဲ့ရပြီလို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီး12ခုလုံးမှာရေဘေးကြောင့်လူပေါင်း46ဦးတေဆုံးခဲ့ရပြီးတော့ဒေသတစ်ခုလုံးရေလွှမ်းမှုသွားတာကြောင့်ရေဘေးနဲ့တွေ့နေရတဲ့ဒေသတွေရဲ့အခက်အခဲတွေကိုလူမှုဝန်ထမ်းနဲ့ကေစီအေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေပြီးတော့စီစဉ်ဆောင်ရွက်ပေးနေတယ်လို့အဲ့ဒီဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ခန့်က VOA ကိုပြောဆိုခဲ့ပါတယ်။တွာလာရေးကန့်တက်ချက်တွေဖြစ်တော့တဲ့အတွက်ကြောင့်အထောက်ပံ့နေလှုပ်ဆောင်နေနေရမှာအဆင်မပြေမှုတွေလည်းရှိနေတဲ့အကြောင်းဦးအောင်ခန့်ကပြောပါတယ်။ဇကိုင်းတိုင်းတစ်ခုထဲမှာရေဘေးတွေ့တဲ့သူတသိန်းကျော်ရှိနေပြီးတော့အများစုကိုလည်းအစိုးရအပါအဝင်အဖွဲ့အစည်းပေါင်းစုံကနေကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့သိရပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီး12ခုလုံးမှာရေဘေးတွေ့ပြီးတော့တရင်တပတ်ကျော်ကြာလာကြခဲ့ပြီးတဲ့နောက်မှာအစိုးရကပြီးခဲ့တဲ့သတင်းပတ်တုန်းကချင်းရခိုင်ပြည်နယ်မကွေးစကိုင်းတိုင်းတို့မှာအရေးပေါ်ဒေသတွေအဖြစ်ကြီးညာခဲ့ပြီးတော့ကုလသမဂ္ဂထံကိုအကူအညီပေးဖို့လဲမြန်မာအစိုးရကတရားဝင်အကူအညီတောင်းခဲ့တာကြောင့်ကုလသမဂ္ဂရဲ့စားနပ်ရိက္ခာအဖွဲ့ WFP ကပဲခူးချင်းကချင်းမကွေးမွန်းရခိုင်စကိုင်းတို့ကရေဘေးတင့်သူတသိန်းခွဲပေါ်အရေးယူကယ်ဆယ်ရေးတွေဆောင်ရွက်ပေးနေတယ်လို့ WFP အဖွဲ့ကဩဂုတ်လ3ရက်နေ့အစီရင်ခံထုတ်ပြန်ပြောဆိုထားပါတယ်မနေ့ကဩဂုတ်လ2ရက်နေ့ကစပြီးတော့ရေဘေးတင့်တဲ့သူတွေကိုစားနပ်ရိက္ခာတွေထောက်ပံ့ပေးနေပြီလို့လည်း WFP ကပြောပါတယ်အခုလိုရေဘေးတင့်နေတဲ့ပြည်သူတွေထဲမှာကလေးသူငယ်တွေအတွက်ပိုးပြီးတော့စိုးရိမ်စရာတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းတနင်္လာနေ့ကုလသမဂ္ဂရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ Stephen Duderic ကပြောဆိုသွားပါတယ်အခုလိုရေကြီးတဲ့တဘာဝအန္တရာယ်ကြောင့်ကလေးတငယ်တွေမှာလက်တလို့ရင်ဆိုင်ရမဲ့ဒုက္ခတွေရှိတယ်လို့ရေဘေးတင့်မိသားစုတွေမှာရေရှည်ပြဿနာတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ UNICEF ကသုံးသပ်ထားပါတယ်
။အာဆီယံရှေ့တောင်အရှနိုင်ငံများအဖွဲ့နိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုအခုသတင်းပတ်နောက်ပိုင်းမလေးရှားမှာလုပ်ဖို့ရှိရမှာတောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းရေးအတွက်ခိုင်ခိုင်မာမာဝိုင်းရက်တည်ပြချဖို့မျှော်လင့်ထားပါတယ်။ဒီအစည်းအဝေးမတိုင်မီ VOA Cambodia ဌာနကရတဲ့အထောက်အထားတွေအရဒီအာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့ပင်လယ်တွင်းလွတ်လပ်စွာသင်္ဘောခုံပေါင်းခွင့်အဟန်တားကင်းတဲ့တရားဝင်ရေကြောင်းကူးတန်းရောက်ဝယ်မှုကုန်သွယ်မှုနဲ့လေကြောင်းသွားလာမှုတွေအတွက်ရည်တည်ပြောဆိုသွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မြန်မာနိုင်ငံတော်ဝန်နေရာအတော်များများမှာရင်ဆိုင်နေရတဲ့ရေဘေးသတင်းနဲ့စတင်ကြပါတယ်။ရေလွမ်းမှုမှုတန်ကြောင်ရေဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကလေးငယ်တွေအနေနဲ့တပူပေါ်နှစ်ပူဆင့်ဆူသလိုဒုက္ခတွေပိုပြီးရင်ဆိုင်လာမှာဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့က UNICEF ကသတိပေးလိုက်ပါတယ်။စီအမွေးတည်မှုနဲ့အကြမ်းဖက်မှုပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံကကလေးငယ်အများစုဟာလက်လောဖြစ်ပေါ်နေတဲ့ရေပိတံကြောင့်မမျှော်လင့်ထားတဲ့နောက်ထပ်ဒုက္ခတွေကိုရင်ဆိုင်လာမှာဖြစ်တယ်လို့ UNICEF ကသတိပေးလိုက်တာပါ။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တွေကအစလို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခြေပြုတဲ့ကူမန်ဆိုင်ကလုန်းမုန်တိုင်းရက်ခတ်မှုနဲ့အတူမြန်မာနိုင်ငံမှာမိုးသက်ထန်ပြီးရေလွှမ်းမှုခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူအနည်းဆုံး46ဦးရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားရာကြီးဝန်ကြီးဌာနကပြောပါရယ်လူပေါင်း2000ကျော်ရေဘေးဒုက္ခသည်ဖြစ်နေပြီးသူတို့အတွက်ရေပေါ်အကူအညီတွေလိုအပ်နေတာပါရေဘေးဒုက္ခသည်တွေကိုကူညီနိုင်ဖို့အစိုးရကရောအရက်ဖက်လူအဖွဲ့အစည်းတွေကပါစူးစမ်းနေပေမဲ့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဒုက္ခသည်တွေစီအကူအညီတွေတိုက်ရိုက်မရောက်နိုင်သေးပဲဖြစ်နေပါရယ်အခုလိုရေဘေးတန်တင့်တဲ့ပြည်သူတွေထဲမှာကလေးသူငယ်တွေအတွက်ပိုပြီးစိုးရိမ်စရာဖြစ်ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကသတိပေးလိုက်ကြောင်းကုလသမဂ္ဂရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကပြောဆိုသွားပါတယ
် And the UN Children's Fund warned that vulnerable children in Myanmar face a double catastrophe as floods
မြန်မာနိုင်ငံကကလေးငယ်တွေဟာသူတို့ငိုရင်းဆိုင်နေရတဲ့ဆင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုပဋိပက္ခတွေဖြင့်အခုတစ်ခါကြီးကြီးတဲ့အန္တရာယ်ကြုံလာရတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုသလိုဒုက္ခတွေပိုတိုးလာဖို့ပဲရှိတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးထားပါတယ
်ရေကြီးမဲ့အန္တရာယ်ကြုံနိုင်ရတယ်လို့ပညာရှင်တချို့ကသတိပေးခဲ့ပေမဲ့မြန်မာအစိုးရကတော့လုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမလုပ်ခဲ့တယ်လို့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအားနည်းခဲ့ပါတယ်အခုလိုရေကြီးတဲ့သဘာဝအန္တရာယ်ကြောင့်ကလေးသူငယ်တွေမှာလက်တလောရင်ဆိုင်ရမဲ့ဒုက္ခတွေရှိတယ်လို့ရေဘေးသင့်မိသားစုတွေမှာရေရှည်ပြဿနာတွေရင်ဆိုင်ရလိမ့်မယ်လို့ UNICEF အဖွဲ့ကသုံးသပ်ပါတယ်ကလေးငယ်တွေအတွက်လက်တလောရင်ဆိုင်ရမယ့်ပြဿနာတွေနဲ့ပတ်သက်ပြီးကနေဒါနိုင်ငံအခြေစိုက်အန်မွန်တန်စေးတက်ကသူကတိကလည်းဖြစ်ကျန်းမာရေးနဲ့လူအခွင့်အရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါက်တာဒေါခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုအခြေအနေကိုကြည့်တဲ့အခါမှာဆိုလို့ရှိရင်ဒီမုံတိုင်းတန်းကိုအများဆုံးခံရတာကဆင်းရဲတဲ့ဤတမြို့နယ်တွေမှာဒီမုံတိုင်းတန်းကိုအများဆုံးခံရတယ်ဆိုတာတွေ့ရှိရပါတယ်နောက်ပြီးတော့ဗမာနိုင်ငံလူဦးရေရဲ့90ရာခိုင်နှုန်းသောလူဦးရေဟာဆိုလို့ရှိရင်လေဆင်းရဲမွဲတေမှုတန်းကိုခံနေရတဲ့လူတန်းစားတွေဖြစ်တယ်ဆိုတာတွေ့ရှိရပါတယ်။နောက်တစ်ခုကလည်းဗမာတိုင်းနိုင်ငံလုံးရဲ့လူဦးရေမှာဆိုလို့ရှိရင်ကလေးသူငယ်ဦးရေဟာဆိုလို့ရှိရင်ဒီ30ရာခိုင်နှုန်းလောက်ဖြန်းပြရှိတယ်ဆိုတာလည်းတွေ့ရပါတယ်။အဲ့တော့ဒီ30ရာခိုင်နှုန်းသောကလေးတွေရဲ့ဒီအကျိုးစီးပွားကိုတောင်ဝင်ရှိသူတွေအနေနဲ့ကလည်းဥစားပြီးတော့တိရှိပြီးဖို့လူတွေလို့မြင်မိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ဒီအခုလိုမျိုးပုံတိုင်းတံကိုခန်းစားနေရတဲ့အချိန်မှာကလေးတွေမှာအလိုအဆုံကသူတို့အတွက်တန်ရှင်းနဲ့တောက်တုံးရေလိုအပ်မယ်နောက်ပြီးတော့ငကိုရဲကွာဒီကလေးတွေကဆင်းရဲမွဲတေမှုကြောင့်မလို့အာဟာရနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံမရနိုင်တဲ့ကလေးတွေဖြစ်တဲ့အခါမှာအခုလိုသဘာဝဘေးဒဏ်ဟာဆိုလို့ရှိရင်သူတို့ရဲ့အာဟာရထိခိုက်မှုမှာပိုပြီးတော့ဆိုးဝါးစီတာမဟုတ်လို့ကလေးတွေအတွက်လိုအပ်တဲ့အားရှိမဲ့အာဟာရတွေလည်းဖြည့်ဆည်းပေးနိုင်ဖို့အထူးသဖြင့်လိုအပ်ပါတယ်။အာဟာရချို့တဲ့အခါမှာဆိုလို့ရှိရင်မဖြစ်တဲ့ကူးစက်ရောဂါတွေကပိုပြီးတော့ကူးစက်တယ်ဆိုတာကိုတွေ့ရှိရပါတယ်။ဒါကြောင့်မလို့ဒီကလေးတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေတာတော့အမှန်ပါပဲ
။ရေဘေးဒဏ်အန္တရာယ်တွေကြုံရပြီးတဲ့နောက်ရေရှည်မှာကလေးငယ်တွေအတွက်ဘယ်လိုဆိုးကျိုးတွေရင်ဆိုင်လာနိုင်ရသလဲဆိုတာကိုလည်းဒေါက်တာဒေါခင်စောဝင်းကအခုလိုပြောပါတယ်။
စိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့ပတ်သက်ပြီးဆိုတော့လေဒါတွေကတော့အများကြီးရှိပါတယ်။ဒီကလေးတွေကငိုရဲကွာဒီတချို့ဒေသတွေမှာဆိုလို့ရှိရင်အရင်ခိုင်ပြည်နယ်တို့အဲချင်းပြည်နယ်ဘက်တို့ဟိုတည်ငြိမ်မှုမရှိတဲ့ဒေသတွေမှာသူတို့ကငိုရဲကွာဒီဟိုရှုပ်ထွေးမှုတွေပฏิပက္ခဖြစ်မှုတွေကိုရင်ဆိုင်နေရတယ်အထိတ်တလန့်နေနေရတယ်ပြီးတော့သူတို့ကဒုက္ခတွေတချို့ဆိုလို့ရှိရင်ဒုက္ခတွေစခန်းတွေမှာနေနေရတယ်အဲ့ဒီလိုနေနေရတဲ့အတွက်သူတို့မှငိုရဲကွာပြည်မှုတန်ရရရှိထားပြီးတဲ့ပုံမှာအခုထပ်ဆင့်ပြီးတော့ဒီရေဘေးတံဟာသူတို့တဲ့ဒီလိုမျိုးဟိုအထိတ်တလန့်ကြီးကြီးရေရှမ်းတက်လာတာမြင်ရတာလူတွေပြေးလွှားတာကိုယ့်ရဲ့မိဘလူကြီးကြီးကိုနိုင်ကကိုယ့်တော်မှဟိုတေချာဟို ကယူတဆိုင်လုံနေတဲ့ဂျားတွေကတေချာမလုံနိုင်ဘူးတေချာကယူမဆိုင်နိုင်မဲနဲ့အမျိုးစုံဒီအန်ဒီယေဂျားနေပြီးတော့ထက်ပြေးရတဲ့အခါမှာသူတို့အတွက်ဒီစိတ်ဓာတ်ရဟာသူနဲ့အတူပါသွားနိုင်တဲ့အန်ဒီယေရှိတဲ့အတွက်ဒါဟာလည်းဟိုပေါ်ဆလို့မရတဲ့ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတည်းရဖြစ်ပါတယ်
။ခိုင်ပြည်နယ်မှာကလင်းငယ်တွေအပါအဝင်ဒုက္ခသည်ပေါင်း 34,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNICEF အဖွဲ့ကပြောပါတယ
်။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုဒီသတင်းနဲ့တဆက်တဲ့သခိုင်းတိုင်းကရေဘေးတင်ပြည်သူတချို့အဖမ်းခံရတဲ့အခြေအနေကိုလည်းကြည့်အောင်ပါ။သခိုင်းတိုင်းလက်ပတော်တောင်ကျင်းဒီစီမံကိန်းအနီးတစ်ဝိုက်ကတုံးရွာအပါအဝင်ရွာပေါင်း50လောက်ကအသက်အန္တရာယ်ကြုံရတဲ့အထိရေဘေးကိုခံစားနေရတယ်လို့တချို့နေရာတွေမှာဆက်ပြီးတော့မြေရည်တွေတိုးလာနေတယ်လို့လည်းဆိုပါတယ်။ရေဘေးအန္တရာယ်ကြီးလာတဲ့အတွက်စီမံကိန်းကိုကာထားတဲ့မြေတိုင်းကြီးကိုဖောက်ချပေးဖို့အတွက်ညီနိုင်တောင်းဆိုတဲ့ရေဘေးတင်ဒေသခံ10ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်။ဒီကြောင့်ကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။သခိုင်းတိုင်းရေမာပင်ခရိုင်လက်ပရောင်းတောင်အနီးတစ်ဝိုက်ကျင်းဒီစီမံကိန်းလှုပ်ဆောင်နေတဲ့ area မှာပါဝင်တဲ့ကျေးရွာတွေမှာအသက်အန္တရာယ်ရှိနိုင်တဲ့အထိချင်းတွင်းမြေတွေဝင်လာတဲ့အတွက်ဒေသခံတွေကဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒီကနေ့မှာတော့တုံရွာတရွာလုံးရေနစ်မြုပ်သွားတာကြောင့်တခြားရေဘေးတင်ကျေးရွာတွေကဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိပြီးကယ်ဆယ်ရေးစခန်းတွေမှာသွားနေကြရပါတယ်။ဒီအတွက်တုံရွာနဲ့တခြားကျေးရွာတွေကရေဘေးတင့်ပြည်သူရှိဦးဟာကျင်းနီစီမံကိန်းကိုကာယံထားတဲ့မြေနိုင်ငံတွေကိုဖောက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အာဏာပိုင်တွေကဖမ်းဆီးသွားခဲ့ကြအောင်ထိမ့်သိမ့်ခံရတဲ့အထက်ပါသွားတဲ့မတ်ဆန္ဒကအခုလိုပြောပါဗျာ
။ပါတယ်ကျွန်တော်တို့ကိုဖမ်းသွားပါတယ်ကျွန်တော်တို့ကလောဆုံးဒီဝါသောက်ကောင်းတဲ့လောဆုံးကိုတိုင်းကျွန်တော်တို့ရဲ့အောက်ကူကြီးရဲ့ဆိုဒီမှာအဲဒါတော့ကျွန်တော်တို့ကအခုလိုနဲ့မသိပါဘူး။ဝါသောက်လူဆိုရအဆက်ကျက်တဲ့လောက်ဖြစ်ပါတော့လူ300ဆလောက်အဲ့ဒါနဲ့တာယုံကြီးဆောက်ချပေးမှာလည်းရင်ဒီမှာဒေတာကလည်းအတန်းအနဲ့ဆိုးရုံနဲ့ဖြစ်နေရတဲ့အတွက်ပေါ့နော်ဒီတာယုံကြီးကိုဖောက်ချပေးပါအိမ်ကတော့ခုနှစ်ထောက်ပြည်ရာကိုကားထားတဲ့မြေတမန်ကိုဖောက်ချပေးပါလို့ပြောတာ우ဆိုတော့ကျမတို့ကိုထမ်းသွားပါတယ်ဖြစ်အခါတိုင်းဆိုလို့ရှိရင်အဲ့ဒီချင်းတို့မြင့်ရတက်လာပြီဆိုရင်ဒီဟိုလက်ပောင်းတောင်ချီပြီးရောက်ပါတယ်ဖြစ်အခုဥပမာကဒီပင်လန်းနဲ့ဆက်ပြီးတော့တာယုံကြီးသူတို့စီမံတဲ့ area တွေကိုမြေမဝယ်အောင်လို့တာယုံကြီးကားထားတဲ့အတွက်ကျမတို့ဒေတာတွေပို့ပြီးဒီလေးပို့ပြီးတော့ရေဘေးတော့ဖောက်ပြောင်းနေရတာပါမြေကြီးတွေနဲ့ကားထားတာသူကြီးမှအကြီးကြီးတွေပါဖြစ်ကုလိုထဲကိုရေမဝင်နိုင်အောင်ပါဖြစ်ကုလိုထဲကတော့အခုလက်ရှိမှာအလုံးလုံးနေပါတယ်ဖြစ်စီမံနဲ့ဆက်ပြီးလုပ်နေပါတယ်ဖြစ်ကျမတို့ကတော့ရေဘေးနဲ့ပြုံးနေရပါတယ်ဖြစ်တို့ဟိုအင်းရနေရကိုရသင်းငတ်ကဆက်ရရှိပါပြီဖြစ်ကျမတို့ဒေတာအန်ဒီ
ဒေတာကန်တွေကတော့ရေဘေးကြုံရတဲ့ပြဿနာဟာကျင်းနီစီမံကိန်းလုပ်ဖို့ကားထားတဲ့မြင့်မားတဲ့မြေတိုင်းကြီးတွေကြောင့်အနိုင်မှန်းဖြစ်တဲ့ရွာတွေကိုချင်းတွင်းမြေကတိုးလာနေရလို့ဆိုပါရယ်ဒီအတွက်စီမံကိန်းကိုကာကွယ်ထားတဲ့မြေတိုင်းကြီးတွေကိုဖောက်ချပေးဖို့အတွက်ဝမ်ပေါင်ကော်မတီကတာဝန်ရှိသူတွေလာတဲ့အခါမှာညှိနှိုင်းတောင်းဆိုခဲ့ကြတာပါစီမံကိန်းလုပ်နေတဲ့မြမဝမ်ပေါင်ကော်မတီကတော့မြေဆိုင်တလဘမိုးထားတဲ့ယာယီအဆောက်အဦတွေနဲ့ကယ်ဆယ်ရေးတွေကိုဒီနေ့မှစတင်လှုပ်ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒေသခံတချို့သာတွားရောက်နေထိုင်ကြပြီးဒေသခံအများစုကတော့တနိုင်တပိုင်လှုပ်ထားတဲ့ကယ်ဆယ်ရေးနေရာတွေမှာပဲနေထိုင်နေကြပါတယ်လက်ပောင်းဒေတာကရေဘေးတင်ကြေးရွာတွေကပြည်သူတွေဟာရုတ်တရက်ချင်းတွင်းမြေတိုးလာတဲ့အတွက်အစားအစာအသုံးဆောင်တော့တည်ဆောင်ချိန်မရပဲအသက်လူပြီးထွက်ပြေးနေရတယ်လို့လည်းဒေတာကလည်းကဆိုပါရတယ
်။ကျမတို့ဒီရေဘေးတဲ့အတွက်ဒီကိုယ်ချင်းနေတဲ့ဆက်ပြီးပါလေဒီအိမ်လုံးပြည်သူတွေလည်းပြည်သူပါလေဒီအဲ့ဒါမျိုးတွေကအနာရောက်ပြေးလာတာပါရှ
င်။လက်ရှိမှာတော့သခိုင်းတိုင်းဟာတဘာဝဘေးဒဏ်ဆိုးဝါးစွာခံနေရတဲ့တိုင်းနယ်ပြည်နယ်၄ခုထဲကတစ်ခုအဖြစ်အစိုးရကကြေညာထားပါတယ်။ပြီးခဲ့တဲ့ရက်ကတော့သခိုင်းတိုင်းကလေးမြို့ကိုမြမသမရနဲ့အာနာပိုင်တွေလာရောက်ခဲ့ပြီးရေဘေးသင့်ပြည်သူတွေကိုကြည့်ရှုခဲ့ပါတယ်။အခုသခိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာတော့ရေဘေးသင့်ရွာပေါင်း50တဲမနဲ့ရှိနေပြီလို့ဆိုပါတယ်။ဒီထဲမှာစီမံကိန်းနဲ့အနီးဆုံးတုံရွာနဲ့အနီးနားကကျေးရွာအတော်များများဟာနေထိုင်လို့မရအောင်ရေနစ်မြုပ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ပူပန်ပြီးအခုလိုမျိုးတောင်းဆိုမှုတွေဖြစ်လာတာပါ။ဒီကိစ္စနဲ့ပတ်သက်လို့မြမဝမ်ပေါင်ကော်မတီနဲ့ဆလင်းကြီးရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမြဲသက်တယ်လို့မရခဲ့ပါဘူးရှင်
။သခိုင်းတိုင်းဆလင်းကြီးမျိုးနယ်ကရေဘေးတင့်ဒေသခံတချို့ဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရေဘေးသတင်းကနေသဘောတူညီမှုမရနိုင်သေးတဲ့တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါမယ်။ကြာသပတေးနေ့မှာကျင်းပမဲ့NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးစာချုပ်အပြီးသက်ဆွေးနွေးရေးအတွက်သမ္မတဦးသိန်းစိန်နဲ့တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တို့ကြားမနေ့ကကြိုတင်ညှိနှိုင်းခဲ့ကြပါတယ်။ KNU ကရင်မျိုးသားစီယုံ RCSS SSC ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်နဲ့ P Peace Council ကရင်ငြိမ်းချမ်းရေးကောင်စီတို့ကခေါင်းဆောင်တွေနဲ့ဦးသိန်းစိန်တို့နှစ်ဖက်စိုးရိမ်မှုတွေဆွေးနွေးရမှာ NCA လက်မှတ်ထိုးနိုင်ဖို့နှိစက်လာပြီးတော့သုံးသပ်နေကြပါတယ်။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ခဲ့တဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အကြံပေးဦးဟန်ညောင်ရွှေရဲ့သုံးသပ်ချက်နဲ့အကြံပေးချက်တွေကိုကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးဟန်ညောင်ရွှေခင်ဗျာ။သမရဦးသိန်းစိန်နဲ့အဓိကတိုင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားမှာအခုမကြခင်လွတ်တော့မဲ့အစ်မကိုယ်တိုင်အဖွဲ့နဲ့အစိုးရကိုယ်တိုင်အကြားပေါ့နော်တနင်္ဂနွေလုံးပြစ်ခတ်ရဆဲရေးအဆုံးသက်တဲ့ပုံမျိုးပေါ့ဆွေးနွေးဖို့ဘလိုအပ်မဲ့ချက်တွေကိုချုပ်တင်ညှိနှိုင်းခဲ့ကြတယ်လို့ကြားပါတယ်အဲ့ဒီဆွေးနွေးပွဲကိုဥက္ကဋ္ဌရွှေလက်တယောက်ခဲ့တယ်လို့ကြားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလား
ချောင်းရင်းတို့မှာအစိုးရအဖွဲ့နဲ့လက်နက်ကိုင်ဖက်က NCCT SCG delegation နဲ့ပြောရမယ်အဲ့ဒီကိစ္စကိုတော့ကျွန်တော်ဟိုလာဆွေးနွေးရဖြစ်ပါတယ်။ဘာကြောင့်ဆိုတော့ဒီချိန်မှာကအင်ချီကိုပြောင်းလုပ်မယ်လေ။ဒါတော့ဒီလိုအမြန်ဆုံးအင်ချီရအောင်ပြောင်းလုပ်မယ်ဆိုရတာ။
အဲ့တော့အဲ့ဒီနေရာမှာဥပမာအဓိကတွေ့ရတဲ့ခက်ခဲကတိုင်းသားတွေဘက်ကတော့အလုံးပါဝင်တဲ့သဘောပေါ့နော်။16အပေါင်း1ပေါ့။ကိုကန့်ရဲ့နောက်ရခိုင်ရဲ့တအောင်းလို့ခေါ်တဲ့ပလောင်ဖွဲ့ပေါ့နော်။သူတို့ပါဝင်စေဖို့ဒါပေမဲ့အစိုးရဘက်ကတော့14အပေါင်း1ပေါ့နော်။အဲ့ဒီသုံးဘွယ်လုံးမပါတဲ့သဘောပေါ့နော်ဖြစ်နေတော့ဘလို့ကြော်လွားနိုင်ဖို့အနေထားရှိနိုင်မလဲ
ဒီကိစ္စကိုတော့သူတို့ဆွေးနွေးရမယ်လေဒီတော့လည်းမပြောနိုင်ဘူးသူတို့ဘာလို့အကျေရှာဘူးဆိုတော
့ဟုတ်ကဲ့ဥပအနေနဲ့ဒီတောက်ချက်ပေါ့နော်ငယ်ချင်းဆွေးနွေးပွဲတွေမှာအတွင်းကြကြပါဝင်နေတဲ့အတွက်ဘလို့အကြံပေးချင်လဲဥပအရင်ဒီခက်ခဲကိုကြော်လွားနိုင်ဖို
့ဒီနေရာမှာတော့တကယ်တော့အစိုးရပြောတာကလည်းလုံးဝမပိုင်ရဘူးဆိုတာမဟုတ်ဘူး14ဖွဲ့နဲ့ပထုံးမှာဆိုတာမဟုတ်ဘူးသူပြောတာကတော့14ဖွဲ့14ပန်းတက်ကိုအရင်ထိုးလိုက်တာနောက်မှတခြားဖွဲ့ကိုထိုးပါဆိုတဲ့ခေတ်ဆရာသူပြောပါတယ်ဘာကြောင့်လဲဆိုရင်အဲ့ဒီ14ဖွဲ့ကအစိုးရနဲ့လက်မှတ်ထိုးထားတဲ့ဖွဲ့တွေဖြစ်14ပန်းတက်ကတန်တဲ့ဖွဲ့ကမထိုးရဘူးသူတို့ပြောတာကအဲ့ဒီအစံကြည်ရပါဘာအစီအစဉ်တို့ကိုဒီအချက်နဲ့ဖွဲ့လို့ထုံးနေရဆိုတော့ဘယ်လိုပြောရလဲ
ဟုတ်ကဲ့အဲ့ဒါဥက္ကဋ္ဌညောင်ရွှေနေနဲ့ဖြစ်တဲ့နယ်လို့ယူဆပါလား
အဲ့ဒါကတဘာဝကြပါလေဘာကြောင့်လဲဆိုရင်တို့ညီနဲ့ပြောတာကဖွဲ့လေရဲအခြေအနေမတူကြဘူးလေဆိုတော့ဒီမြန်မာကဒီ၃ဖွဲ့ဆိုရင်အိုက်ပွဲဖြစ်နေတယ်သူကဘာလာချောမရှိသေးဘူး။ဆိုတော့သူကအဲ့ဒီမှာပြောချင်တာကတော့ဘာလာချောမျိုးလိုက်ဆိုတဲ့ဘောပါ
။ဟုတ်ကဲ့။အဲ့တော့တိုင်းသားတွေဘက်ကရောဘာကြောင့်မလို့ဒီချက်ကိုလက်မခံနိုင်ရတာလဲ။ဘယ်လိုစိုးရင်ချက်တွေရှိနေလဲ။အဲ့ဒါကိုဘယ်လိုဖြေသိမ့်ပေးနိုင်ကောင်းနိုင်မလဲပေါ့နော်
။ဟုတ်ကဲ့။အတိကတော့ယုံကြည်မှုပါ။ဆက်လေဖက်ကထိုးလာရင်ချက်တဲ့အဖွဲ့လေကဘယ်လိုသိရတကယ်သူတို့တော့မှထိုးခွင့်ပေးမလားမပေးဘူးလားဆိုစိုးရိမ်မှုရှိတယ်။
ဟုတ်ကဲ့အဲ့ဒီဆွေးရည်မှုတွေကိုတချို့ကလည်းဒီကြံနေတဲ့အဖွဲ့တွေကိုတက်မလို့ရနေပြီးတော့သွားတိုက်မှာဆွေးရည်နေပေါ့နော်အဲ့တော့ဘလို့မျိုးဒီဆွေးရည်မှုတွေကိုကြော်လွားနိုင်ဖို့ဆွေးရဘက်ကနေပြီးတော့ပေါ့နော်တိုင်းသားတွေဘက်ကိုဂျူပန်းယူနိုင်မယ်လို့ယူဆတယ
်အခုကတွေ့တဲ့ကိစ္စပဲအဲ့ဒီကိစ္စလည်းလားဆွေးရည်ဖြစ်ပါတယ်ဒါတော့အဖြေကတော့ကျွန်တော်တို့ဒီ6ရက်ပြည့်ကိုစောင့်ဝင်တော့ပို့ပေါင်းမယ်ကျွန်တော်ကြိုပြီးတော့ပြောလို့ရတာဖြစ်ပါ
ဟုတ်ကဲ့အဲ့တော့အဖြေထွက်နိုင်မဲ့အလားအလာပုံမှာဥဟန်ဘယ်လိုမျိုးသုံးသပ်မိလဲ
။အဲ့ထင်တယ်တော့ဖြေရထွက်ပါမယ်
။ဟုတ်ကဲ့85ကျောင်းရင်းလောက်လို့မှန်းလို့ရနေလား
။ရပါရဲ့80ကျော်ပါပဲ။အဓိကကဒီလိုပါ။ဒီတိုင်းကခုကဒီပြစ်ခတ်ရက်ဆယ်ဆန်ချုပ်ကိုပဲကြည့်ရမှာစိုးရိမ်ကြီးချတယ်။တကယ်တော့ကျွန်တော်တို့စိုးရိမ်ရဲ့အချက်လေးကိုဖြေရှာပေးနေတာကပြစ်ခတ်ရက်ဆယ်ဆန်ချုပ်တင်မှုကြီးအဖြေရမှာကနိုင်ငံရေးဆွေးနွေးပွဲရမှာအဖြစ်ထလာတယ်။ဆိုရင်မျိုးလေးအဲ့ကြီးတော့မှအရှိရေပထိုးဘူးဆိုရင်ငယ်ရေးစစ်ပွဲတော့တော်လို့မရဘူး။ငယ်ရေးစစ်ပွဲတော့တော်လို့မရရင်အမခန့်ချက်လို့ရှိရင်ဆိုရပြည်အောင်ဇေရောဘာတော့တန်းပြီးရတော့ဘာမှမရနိုင်ဘူး။တကယ်တော့ဒီသူရှိကထိုးလိုက်ပြီးရင်ငယ်ရေးစစ်ပွဲတော်နိုင်မယ်ဆိုရင်ပိုပြီးပါ
ဟုတ်ကဲ့ဥက္ကဋ္ဌရွှေကျေးဇူးများအထင်ပါတယ်
ကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ NLD ရွေးကောက်ပွဲဝင်မဲ့ကိုစလေလောင်းစင်းတဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေထုတ်ပြန်လိုက်တဲ့2015ရွေးကောက်ပွဲဝင်မဲ့ကိုစလေလောင်းနေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ရှိနေပါတယ်မနေ့ကတော့မင်္ဂလာတောင်ညွန့်က NLD ပါတီဝင်တချို့ကလာမဲ့ရွေးကောက်ပွဲမှာမင်္ဂလာတောင်ညွန့်ကနေဝင်ရောက်ရှင်ပြိုင်ဖို့ပါတီကသတ်မှတ်ထားတဲ့ကိုစလေလောက်ရက်ကိုမထောက်ခံကြောင်းထုတ်ဖော်မှုတွေရှိလာခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့မတ်မေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်ခဲ့တဲ့ဩဂုတ်လ၁ရက်နေ့ကထုတ်ပြန်ကြေညာခဲ့တဲ့ NLD ကိုယ်စားလှယ်လောင်းစည်းရင်းအပေါ်မှာပါတီကိုထောက်ခံအားပေးသူပါတီဝင်အချင်းချင်းမှာတုံ့ပြန်ဝေဖန်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မင်္ဂလာတောင်ညွန့်က NLD ပါတီဝင်အချို့ကလာမယ့်ရွေးကောက်ပွဲမှာ NLD ကိုစားပြုအနေနဲ့မင်္ဂလာတောင်ညွန့်ကနေဝင်ရောက်ရှင်ပြိုင်ဖို့ပါတီကသတ်မှတ်ထားတဲ့ကိုယ်စားလှယ်ရဲ့လုပ်ရက်ကိုမထောက်ခံကြောင်းကိုစားပြုအနေနဲ့ဝင်ရွေးခံဖို့ဗဟိုဆုံးဖြတ်ချက်ကိုကန့်ကွက်မှုတွေရှိလာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမင်္ဂလာတောင်ညွန့်က NLD မြို့နယ်ပါတီဝင်ဖြိုးမင်းမြင့်ကအခုလို VOA ကိုပြောပါတယ
်ဒီကပြည်သူ့ဆက်ပြေးမှုမရှိတဲ့အပေါ်မှာပေါ့ကျွန်တော်တို့ရက်ွက်နဲ့ဆလာရှင်တွေရောဟိုရက်မိရက်ပတွေရောလေသူ့ဟိုဝထောက်ခံမှုမရှိတဲ့အတွက်ကျွန်တော်တို့လောက်ကြတာပါဟိုသူနဲ့ဆလာရှင်အများစုရဲ့ညှိနှိုင်းမှုကိုကျွန်တော်တို့ပါတီကသူအဓိကခံရတယ်ဆိုတော့လမ်းဖွင့်ပြရေးနဲ့ပတ်သက်ပြီးတော့သူ့ရက်မိရက်ပတွေကသင်ပြတဲ့ပုံမှာသူ့အနေနဲ့ neglect လုပ်ထားတဲ့အချို့အချက်လက်တွေလည်းရှိတာကိုရက်မိရက်ပလည်းသူ့မတင်တာဘူးဆိုတာသူ့နေရာမှာပေါ့တခြားဘယ်သူပဲလာလာကျွန်တော်တို့ online ရေးကိုလုပ်ပေးပါမယ်ဆိုပြီးတော့ဝါဝတောင်းပွဲချုပ်ကိုမေတ္တာခံတာဝမ်းမာဘို့ဒါပါပဲ
2015တွေ့တွေ့ရေကောက်ပွဲမှာပြည်သူ့လွတ်တော်အတွက်မင်္ဂလာတောင်ညွန့်ကနေ NLD ကိုစလဲအနေနဲ့ဒေါ်ဖြူဖြူတင်တိုင်းဒေသကြီးလွတ်တော်အနေနဲ့ဦးလာထေးဦးတင်မောင်ဝင်းတို့ကိုရွေးချယ်ခံဖို့ NLD ကထုတ်ပြန်ထားပါတယ်ဒီပေါ်မှာဒေါ်ဖြူဖြူတင်ကိုမင်္ဂလာတောင်ညွန့်က NLD ပါတီဝင်အချို့ကခုလိုမထောက်ခံနိုင်ကြောင်းထုတ်ဖော်ပြောဆိုလိုက်တာပါဒီလိုမထောက်ခံကြောင်းကိုလည်းဘဟုကိုတင်ပြထားတယ်လို့ဖြိုးမင်းမြင့်ကပြောပါတယ်မြို့နယ်ကနေစစ်စစ်ရွေးချယ်ပြီး2015တွေ့တွေ့ရေကောက်ပွဲအတွက်မင်္ဂလာတောင်ညွန့်ကနေရွေးခံဖို့မင်္ဂလာတောင်ညွန့်သာ88ကကိုမြာအေးကိုရန်အောင်နဲ့ရှေ့နေဦးလမျိုးမြင့်တို့ကိုမြို့နယ်ကော်မတီဝင်တွေကရွေးချယ်ဖို့တင်ပြခဲ့ပေမဲ့တင်ပြသူတွေကိုဗဟိုကနေမရွေးချယ်ခဲ့ဘူးလို့ဖြိုးမင်းမြင့်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရှင်ပြိုင်ဖို့ကိုစလေလောင်းအမည်စရင်းတင်သွင်းခဲ့ပေမဲ့ NLD ကိုစလေလောင်းစရင်းမှာမပါခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဒေါက်တာညိုညိုတင်းကတော့ဗဟိုကော်မတီဝင်တွေကရွေးချယ်တာမှာအောက်ခြေကတင်လာတဲ့အတိုင်းဗဟိုကရွေးချယ်တယ်လို့ဖြေကြားမှုတွေရှိကြောင်းလက်တွေ့မှာအောက်ခြေမြို့နယ်ပါတီကိုယ်စားလှယ်တွေကဗဟိုမတင်ခင်မဲစနစ်အရာရွေးချယ်ခဲ့ကြကြောင်းရွေးချယ်ရမှာမဲအရာအနိုင်ရခဲ့ပေမဲ့နောက်ဆုံးစကားတင်မှာမပါဝင်ခဲ့ကြောင်းဘလို့အချက်နဲ့ညီဆွန်းခဲ့တယ်လဲဆိုတဲ့အချက်ကို NLD ဗဟိုအောင်နိုင်ရေးကိုမေးခွန်းထုတ်ထားတယ်လို့အခုလိုပြောပါတယ
်ဖွဲ့စည်းတစ်ခုနဲ့အလုံးလုံးတာဆိုတဲ့အခါကျတော့သူ့အဖွဲ့အစည်းကိုအစီအစဉ်ထိုင်ခြင်းတို့ပြန်လည်တုံ့တက်ခြင်းတို့ဟိုဒါမျိုးလေးတွေအမှားလို့ပေးတင်တာပေါ့နော်ဆယ်ဒီနေ့မျိုးဒီနေ့ဖြေပေးဆိုတော့မကောင်းလေသူတို့တို့ကလည်းတနိုင်ငံလုံးတော့စဉ်းစားရတာဆိုတော့ NLD ရဲ့ရွေးချယ်ရေးမူတွေကလည်းပဲကဘာတိထုတ်ပြန်ထားတာဖြစ်တယ်လေဒီရွေးချယ်များနဲ့အကုန်လုံးပြည့်စုံတယ်ပေါ့နော်အဲ့တော့ပြည့်စုံတဲ့ကြောင့်ဘယ်မုံနဲ့ညှိစုံတဲ့အတွက်ကြောင့်မလို့အခုလိုမျိုးအမောက်ချုံနေတဲ့ပြိုင်ဘက်ကိုဒါရွေးချယ်တာပါလေဆိုတော့အမသူတို့မေးထားတယ်လေဒါတော့အမသူတို့ရဲ့အဖြေကိုအမစောင့်မယ်ပေါ့နော်စောင့်ပြီးတော့မှပဲအမတခြားဆုံးဖြတ်ချက်အမှချမယ်ပေါ့နော်
ပါတီရွေးချယ်မှုနဲ့ပတ်သက်ပြီးဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါ်နန်းခင်ထွေးမြင့်က VOA ကိုခုလိုပြောပါတယ
်ဝေဖန်မှုကတော့ရှိမှာပဲတရားတော့ဒါပေမဲ့အကောင်းဆုံးတော့အနေနဲ့မြန်မာဒီမိုကရေစီကျုပ်ကလူကြီးတွေရွေးထားတာပါကျွေးတဲ့ဝဒီဆိုင်ထဲမှာစာကိုထည့်လိုက်ပြီးတော့အန်ဒရစ်ဒီလိုအောက်ပါရေးချင်းနေတဲ့ပြည်သူနဲ့လူတွေကိုဆက်စစ်စစ်စစ်ပြီးတော့ရွေးရတော့အန်ဒရစ်ခဏခဏပြောပြနေပါအနိဒပတိဝင်တဲ့လူတွေကဒီဆိုင်ကိုတေးချလည်းမဖတ်ထားဘူးစီမင်းစင်းကြောင်းလည်းသဘောမပေါက်တဲ့လူတွေကပို့ပြီးများနေတာသူတို့စိတ်ကြပါသူတို့ယူလိုက်ရပြီလို့သူတို့ထင်တယ်ဒီချေလူအပိုင်းကတော့အောက်ချင်နေမဆိုင်ဘူးလေအဲ့တော့အောက်ချင်တဲ့လူတွေတေးချမသုံးသက်ပဲနဲ့နောက်ဆုံးကျတော့အပေါ်မှာပဲလာပြီးတော့ကြာနာပြေလို့အောက်ကမပြေနေတဲ့ကိစ္စတွေအပေါ်ရောက်လာတာပေါ့နော
်ဒီလိုဝေဖန်မှုတွေရှိနေတဲ့ NLD ပါတီရဲ့ကိုယ်စားလှယ်ရွေးချယ်မှုအပေါ်သတင်းစာဆရာနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကတော့ခုလိုသုံးသက်ပါတယ
်သူ့ပါတီမှာသူတို့ချထားတဲ့ significance ရှိတာပေါ့နော်အဲ့ဒီတိုင်းလုံသွားတယ်လို့ပဲနားလဲတယ်ဒါသူတို့တရားဝင်ပေါ့နော် authority တွေဦးညာဝင်ကိုယ်တိုင်ပြောတာတော့သူတို့ကလာပါခင်ဗျားကိုကျွန်တော်တို့ဒါဟိုအမတ်လောက်အနေနဲ့ဟိုပါလဲရွေးချယ်ပါမယ်ဆိုပြီးတော့ဖိတ်ခေါ်တာဒီလိုတော့မရှိဘူးလို့ပြောတယ်အဲ့လိုမရှိဘူးဆိုတဲ့ခါကျတော့ကိုဆန္ဒနဲ့ကိုပဲအဲ့ဒီပါတို့ပြီးတော့မှဒါအကျိုးပြုတာပဲလေ။ဟိုအတိတ်တွေကပါလဲဆိုတော့ပါတီရဲ့ဆုံးဖြတ်ချက်ကိုနာခံရမယ်ဆိုတဲ့သဘောပဲလေ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းဒေသအချို့မှာ NLD ကြားပြုဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရင်းတွေထုတ်ပြန်ဖို့ကြံရှိနေသေးတယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါ်နန်းခင်ထွေးမြင့်ကပြောပါတယ်။လက်ရှိထုတ်ပြန်ထားတဲ့စည်းရင်းတွေအရ2015အထွေထွေရေကောက်ပွဲမှာ NLD ကကိုယ်စားလှယ်ဥယျာဉ်1090ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တန်ခါနေ့ August 4ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးနေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးခဏမှာဆိုရင်တော့
ဒီတော့ပြည်သူတွေနေနေပြောရင်တော့ပို့ကုန်သမားတွေကပို့ပြီးတော့ဟောပါဘောနော်သူတို့တို့အခွင့်တာတယ်။အဲကြောင့်လဲဆိုတော့သူက
စီဝိုင်းတက်ကတော့ငိမ့်သာဒုတိယပါမောက်ခါချုပ်ဟောင်းဥကျော်မင်းထွန်းနဲ့ဆက်သွယ်မြန်ကျက်ဒုတိယပိုင်းကိုဒီတစ်ပတ်မှာဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမဦးဆုံးတင်ပြပေးမှာကတော့ theweek.com online စာဆောင်မှာဆောင်းမရှင် Patrick Wing ကမြန်မာနိုင်ငံမှာလိင်ဖြောပြေးရေးအတွက်လာရောက်ကြမဲ့ကမ္ဘာလှည့်ခီးသည်တွေများပြလာတော့မဲ့အခြေအနေကိုရောက်နေပြီဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာအာဏာရှင်စနစ်နဲ့အုပ်ချုပ်ခံရတဲ့မြန်မာနိုင်ငံဟာအလို့ရှင်ကပေးတဲ့လုခလစာလောက်သာကျေနပ်နေရပြီးတော့မျက်နှာစင်းကိုကြောက်လန့်တဲ့ရောဂါလည်းရနေကြပြီလို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့နေရာအများပြားဟာဆွဲဆောင်မှုတွေရှိနေတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံကစစ်ဗိုလ်ချုပ်တယောက်ရဲ့အမြင်ကတော့လေကောင်းလေတန်းရရှိဖို့တကားဖွင့်ပေးလိုက်ရင်ရင်းကောင်းတွေလည်းဝင်လာနိုင်တယ်ဆိုတဲ့အတွေးပါအရှိတောင်အရှဒေသမှာတော့ဒီအသေးပဲဟာလိန်ဖြော်ပြေးရင်းနဲ့တောက်စားမှုရကြတဲ့ကမ္ဘာလှည့်ခီးသွားတွေကိုကြီးရဲပြီးတော့ပြောဆိုတာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်မြန်မာနိုင်ငံကိုလာရောက်ကြတဲ့ကမ္ဘာလှည့်ခီးသွားတွေအရေးအတွက်တိုးမြလာတာဟာဘယ်တော့မှမတူပါဘူးအခုနှစ်အတွင်းမှာတင်ကမ္ဘာလှည့်ခီးသွား 4.5 သန်းအထိလာရောက်ကြမယ်လို့အစိုးရကမျှော်လင့်ထားတာပါဒါပေမဲ့သတင်းတွေအရဒီလောက်များပြားတဲ့ခီးသွွားတွေအတွက်တရားပြင်းစင်ထားမှုတော့မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့တင်ကန်းစာယူရမှာကတော့ထိုင်းနိုင်ငံနာမည်ကျော်ဖတ်ထရအပန်းဖြေကန်းချီတပွက်ကဇာရိတ်တအကျင့်ပြတ်မှုတွေမူရစေဝါဈေးပေါ်တဲ့လောနိုင်ငံကဗန်ဘီယန်တော်ရင်အပန်းဖြေစခန်းကမ်ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနမ်ပင်စတာတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။နောက်ထပ်ဆက်လက်တင်ပြပေးခြင်းတဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာရေးသားထားတဲ့ထိုင်းဆိုရကမြန်မာနိုင်ငံကရေဘီဒုက္ခသည်အတွက်ဘတ်ငါးတန်းအကူအညီပေးမယ်ဆိုပြီးတော့ထိုင်းအစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်တဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာတာမတ်ကြီးဟာထိုင်းအစိုးရရဲ့တာဝန်ရှိသူတွေကိုရေးကြီးမှုရဲ့နောက်ဆုံးအခြေအနေတွေနဲ့လိုအပ်တဲ့လိုအပ်ချက်တွေကိုရှင်းလင်းပြောပြခဲ့တယ်လို့လည်းသတင်းစာမှာရေးသားထားပါတယ်ကူညီထောက်ပံ့လှူဒါန်းရေးဌာနတစ်ခုကိုလည်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာဖွင့်လှစ်ထားတယ်လို့ဆိုပါတယ်အဲ့ဒီဌာနကိုထိုင်းမြန်မာနေကြားကော်မတီ TVC နဲ့ထိုင်းမြန်မာရင်ကျေးမှုနဲ့စီးပွားရေးကောင်စီတို့ကစီစဉ်ပြီးတော့ဖွင့်လှစ်တာဖြစ်တယ်လို့လည်းရေးသားထားပါတယ်နောက်ထပ်သတင်းတစ်ပုဒ်ကတော့တရုတ်အစိုးရရှင်းဟွာသတင်းဌာနကရေးသားထားတဲ့မြန်မာနိုင်ငံရေဘေးအတွက်တရုတ်နိုင်ငံကအကူအညီပေးဖို့အသင့်ဖြစ်နေပြီဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံကပြည်သူတွေခံစားနေရတဲ့ရေဘေးဒုက္ခကိုကူညီပံ့ပိုးပေးဖို့အတွက်တရုတ်နိုင်ငံဘက်ကအသင့်ဖြစ်နေပါတယ်လို့သကိုင်းတိုင်းကလေးမြို့ကိုတနင်္လာနေ့မှာရောက်ရှိသွားတဲ့တရုတ်တမ္မတ်ကြီးကပြောဆိုလိုက်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်ဒီအစိုးရကပျက်စီးသွားတဲ့ကျောင်းတွေနဲ့အခြေခံအဆောက်အဦတွေကိုပြန်လည်တိဆောက်ပေးရတဲ့အကူအညီတွေပေးမှဖြစ်တဲ့အကြောင်းကေဇယ်ရေးရည်ရင်တွေကလည်းအခုဆိုလို့ရှိရင်ကေဇယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတမတ်ကြီးဟုန်လီယန်းကပြောဆိုတယ်လို့ရေးသားထားပါတယ်ပထမဆုံးအထောက်အကူဖြစ်ကလေးမျိုးကမိသားစု1500ကျော်ကိုကေဇယ်ရေးအထောက်အကူပြုပစ္စည်းတွေပေးရခဲ့ပြီးတော့နောက်တနေ့စင်တွေမျိုးမှာလည်းမိသားစုပေါင်း2000အတွက်ကေဇယ်ရေးပစ္စည်းတွေပေးရခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြေရှင်းခဲ့ပုံနဲ့ပတ်သက်လို့ တော်ဒရှင်တွေဘယ်လိုသဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလေ့ရှိတဲ့သဘာဝဘေးရန်တရေတွေကိုထိရောက်စွာအချိန်မီကင်တွယ်ဖြည့်ရှင်းနိုင်အောင်ဘလို့ချိုးတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတဲ့လဲဆိုတော့တောဒရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံကိုချိုးတင်ဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီး first နံပါတ်က1-232-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 ဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။တော်တော်ရှင်နေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရစီခင်ဗျာ။ VOE ကနေငါးနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်အစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းက HARD Hard ကခက်တာOF of HEARING hearing a na cha ya da so do scribe thun ye thai yai de be ga do na cha ya da khit da bo di thong ye idiom a de be ga do shin ma de na kaung kaung ma cha ya da na nen nen le ni da ko yi nyun pyo da phit par de di thong ne pat de lu george crow pi de u ma ko na sin chi cha ya aw
my grandmother is hard of hearingSo I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နာကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဘလာဒန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးကျပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာမြန်မာနိုင်ငံကပို့ကုန်သမားတွေအတွက်အခွင့်အသာစီတဲ့အချက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်ငြိမ်းစားဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါတယ်ဒါကြောင့်လည်းတချို့နိုင်ငံတွေကပို့ကုန်မြင့်တက်လာအောင်တမင်တကာသူတို့ငွေတန်ဖိုးကိုချထားကြလိမ့်ရှိတယ်လို့ပြောပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဒေါ်လာတန်ဖိုးမြင့်တက်မှုအကြောင်းဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ခုလိုမျိုးဖြစ်သွားတာလပိုင်းနဲ့ချီပြီးတော့တော်တော်လေးကြာသွားတယ်ပေါ့နော်။ဆိုအမြဲတမ်းဆန်ဆန်မဟုတ်ဘဲနဲ့နည်းနည်းလေးအဲ့ဒီဈေးနှုန်းမြင့်တဲ့ကာလမှာနည်းနည်းလေးတန့်နေတဲ့ကာလကနည်းနည်းကြာသွားတော့စီးပွားရေးလုပ်ငန်းတွေကဘယ်လောက်များထိခိုက်နိုင်တယ်လေအဓိကမြန်မာပြည်ပို့ကုန်လုပ်ငန်းတွေပါလေဟိုအတွင်းကုန်လုပ်ငန်းတွေဘယ်လောက်များထိခိုက်နိုင်တယ်လဲဆရာ
ဒီတော့ဟိုအဲ့လိုဗမာဝေတံမူးကျလိုက်တဲ့ဟာကဒေါ်လာတံမူးတက်သွားတယ်ဆိုတဲ့ဟာဒီတက်တီဝီနေနဲ့ပြောရင်တော့ပို့ကုန်သမားတွေကပို့ပြီးတော့ဟိုဟာပေါ့နော်သူတို့အခွင့်တာတယ်အဲကြောင့်လို့ဆိုတော့ तू ကဟိုပို့ကုန်ပို့ဖို့အတွက်လေသူကျွန်တော်တို့ဒီဟိုဟာပေါ့ဈေးနှုန်းသဘောရဆိုရင် तू ကဈေးပို့ဖို့နဲ့ပို့နိုင်တာပေါ့ဒေါ်လာတောင်ဝတ်သွားကြရစီနိုင်ငံသားဝယ်မဲ့လူတွေကဟိုဒေါ်လာနည်းနည်းပဲပြီးပြီးတော့ဗမာဖြစ်စီကိုဝယ်လို့ရတော့ပို့ကုန်သမားတွေက export ဟိုတိုးလာကြဟိုတိုးလာကြဟိုပေါ့အခွင့်အမ်းတွေပေါ့အခွင့်တာတယ်ပို့ကုန်သမားကတော့ခုနပြောလို့သူတင်းရတာမှာဈေးကြီးရတော့မယ်ဈေးကြီးပြရတော့မှာဒီကြောင်သူ့အတွက်ကတော့ဟိုဈေးကြီးပြရမယ်သူ့အတွက်လက်ထိလိုက်တာကိုစီးပွားရေးပဲဖြစ်ဘူးပေါ့ဒါပေမဲ့လည်းဒီဘက်ကပြန်ဆိုဆိုစီးပွားရေးဒီဘောကတော့သူဈေးကြီးပဲရရင်လေဒီကပြန်ရောင်းဈေးကြီးနဲ့ရောင်းပါလေဈေးကြီးနဲ့ပြန်ရောင်းဆိုတော့သူတို့ကမာဂျင်ကတော့မာဂျင်နည်းနည်းနေပါမယ်နောက်ဆုံးဒီလိုကာလမျိုးလေးကတော့မာဂျင်ကိုနည်းနည်းနည်းနည်းယူချင်နေယူပါမယ်$100ဈေးတက်သွားတဲ့အကြောင်းသူတို့နိုင်ငံသားသိရမယ်ဒင်းကုန်ဒီပါတွေမှာဈေးတက်သွားမယ်အဲ့တော့စားတုံးတွေကလည်းခုနကပြောနိုင်ငံသားပစ္စည်းတွေတုံးနေကြတယ်အများစုက တော့တုံးနေတဲ့ဒီအင်တာဗျူးကမှာပဲနေရတာတင်လာတယ်နေရတာတင်လာတယ်စားကုန်ပြီပေါ့နော်သုံးရတာတွေလည်းအရင်ချူစားများတော့သူတွေလည်းကြက်တာပေါ့အကောင်တို့ပြီးတော့အဲ့ဒါဟိုတခြားအဲ့ဒါလည်းဆက်ပြီးတော့ဒီပုဂ္ဂိုလ်ကိုယ်ကိုယ်နဲ့မတတ်တဲ့တခြားလုပ်ငန်းတွေမှာလည်းဒီဈေးလုံးရဲ့ဒီအသေးသေးအမှုကတော့ခုနဟိုဈေးကြီးနည်းနည်းပါးပါးဒီတက်လာမှာပေါ့ဟိုတော့မများတော့အတိုင်းတားလို့ဒီပဲအဲ့ဒါကြောင့်တပီလိုတိုင်းတာနဲ့ဒီ inflation ခေါ်တာပေါ့ငွေကြီးပေါင်းပေါ့ငွေကြီးပေါင်းတာကငွေတန်ဖိုးကျတာပဲလေ
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါမေးမလို့ပါဆရာနောက်မေးခွန်းကဘာလဲဆိုတော့ဒီဟိုပါပေါ့ဟိုဒေါ်လာဈေးကတက်နေတဲ့အတွက်သူကတွင်းကုန်တန်ဖိုးတွေမြင့်နေအဲ့တော့ဗမာပြည်ထဲမှာပြန်ရောက်ကုန်တယ်တွေကလည်းပြန်ရောက်တဲ့အခါကျတော့သူတို့ရဲ့ပစ္စည်းတန်ဖိုးတွေကမြင့်ကုန်နေနောက်တစ်ဖက်မှာမရှိမနှောင်းဆိုသလိုပဲဒီကိစ္စနဲ့ဖြစ်သွားတာလစာတွေတိုးပြည့်တယ်ဆိုတဲ့ကိစ္စဖြစ်သွားတော့အထက်မှာဒီကုန်စည်နှုတ်နေရလစာတိုးလို့ရှိရင်ထုံးစံတိုင်းလိုက်တက်လို့ရှိတော့အခုလည်းလစာတိုးတယ်ဆိုတဲ့သတင်းတွေကြောင့်ဒီဟိုကုန်စည်နှုတ်နေတက်တယ်ကြားတယ်ဆိုတော့ try factor လိုမျိုးပေါ်ဆရာရယ်ဒေါ်လာဈေးတက်လို့ကုန်ပစ္စည်းတွေတန်ဖိုးတက်တာတကြောင်နောက်လောက်လောကလာစားတွေတက်လာလို့များလာလို့ဒီကုန်စည်နှုတ်တွေတက်တာတကြောင်ဆိုတော့ inflation ကဘယ်လောက်ထိအရန်ကြီးသွားတဲ့အခါကျတော့အခြေခံစားသုံးသူတွေမှာပို့ပြီးတော့အထိနာစရာဖြစ်စေသလားလို့ပါနာ
တာပေါ့ဟုတ်တယ်ပို့ကြည့်ကြတာပို့တက်သေးတာပေါ့ပို့ပြီးတော့တက်သေးမှာပဲနောက်ပြီးတော့အဲ့ဒီပို့ inflation ဒီဘောင်းဘွားလို့ဒီဘောင်းဘွားလို့ဆိုတဲ့အသေးသေးကငွေတန်ဖိုးကြတာငွေတန်ဖိုးကြတယ်ဆိုတာဟိုကဒေါ်လာနဲ့ကျန်ရည်ဒီကဒေါ်လာတန်ဖိုးပူတက်အောင်လုပ်တယ်လို့ဖြစ်တာပေါ့အဲကြောင့်လို့သူကဆက်နေရပဲလေဝင်ဆက်တည်းရ
တခုနဲ့တခုချိတ်ဆက်နေတာပေါ့ဆရာနော
်အဲဒေါ်လာတန်ဖိုးတက်လို့ဟလာဟိုခုနစကားရရကုလေးလေးတက်လာတယ်ကုလေးလေးတက်လာတဲ့အတွက်ခုနပြောလို့ငွေကြီးကပေါက်ပွားတယ်ငွေကြီးပေါက်ပွားတဲ့အတွက်ငွေတန်ဖိုးကကျသွားတယ်ငွေများများပြီးမှဟိုအရင်ကစတရားပြီးရင်ဒီ120ပြီးမှရတော့မယ်ဆိုတော့ဒီတန်ဖိုးအဝါကြီးကြီးဒီဝေတံမှုကျလာတာပဲအဝေတံမှုကျလာကုန်ပစ္စည်းရှင်ကြီးကျတာ inflation ခေါ်တာ ਉਹ အဲညောင်းငွေနဲ့ရှင်လေဒေါ်လာနဲ့ရှင်လေကျတာပဲအဲ့တော့ဒေါ်လာတက်တယ်ဒေါ်လာနဲ့ရှင်လေပမာဝီအဲ့လဲတဲ့လုံးဝပို့ပြီးတော့ဘယ်လိုလိုပေါ့များလာတဲ့အကြောင်းကလည်းအဲ့ဒီဒီရင်းဝေပေါင်းပွားမှုလည်းပါတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဟာကိုရောဘ ਹੁ ဒီနေရာမှာဘ ਹੁ ပိုင်းရဲ့ကဏ္ဍရောဆရာဥပမာဆိုလို့ရှိရင်အမေရိကန်နိုင်ငံပဲဆိုကြပါဆိုသူဒေါ်လာဈေးတွေအရန်တက်တယ်ဆိုလို့ရှိရင်သူဘ ਹੁ ဒီဟိုပေါ့ဘ ਹੁ ပိုင်းကနေပြီးတော့သူအတုံးလုံးချတာတော့ဘာလို့လို့မျိုးဥပမာပေါ့အဲ့လိုမျိုးလို့ဟိုပေါ့ဒီဟိုသူပို့ကုန်ကို export ကိုသူကထိခိုက်မှာဆိုတဲ့အတွက်ဟို adjust လုပ်တာတွေရှိတယ်အစိုးရနေပြီးတော့လိုက်ပြီးတော့ညှိပေးတာတွေရှိတယ်ဘ ਹੁ ပိုင်းကနေပြီးတော့ဈာဝင်ဒေါ်လ
ာဈေးတက်တဲ့အတွက်ကြောင့်ပို့ကုန်ကိုထိခိုက်ဘူးကုန်ကိုထိခိုက်တာ
ဟုတ်ကဲ့
ဒီလိုဒီကြတာတချို့နိုင်ငံတွေမှာဆိုမှတရုတ်တို့ပါလို့ဆိုရင်အမေနေရာတော့သူတို့ကတမှုချတာလားအဲကြောင့်ဆိုသူတို့ပို့တဲ့ကုန်တွေနည်းနည်းပို့ကျင်လို့သူတို့ပို့တဲ့ကုန်တွေကဒီနိုင်ငံပြားနိုင်ငံတကာမှာဈေးတက်တာပေါ့ competitive ဖြစ်တယ်လို့ပြောတော့သူများနိုင်ငံရဲ့ပို့ကုန်တွေရှင်းလိုက်ရင်ကိုကဈေးတက်တာတဲ့အကြောင်းကိုကဟိုပို့ပြီးတော့ဟိုကြိုင်နေအားများအောင်ဆိုပြီးတော့ကျွန်းနိုင်ငံမှာတမင်းကအမဂျပန်လိုပါလို့ဆိုတော့ဟိုတော့1980နဲ့45လောက်ကြီးကိုသူတို့ရဲ့ရန်ကိုတတော်တော်120လောက်မှာတမင်းကိုတာမှုချတာအဲ့ဒါကြောင့်အမေရိကန်အဲ့ဒီကတချင်းချင်းနဲ့ဂျပန်ကိုကျင်းမောင်းပြီးတော့မင်းတို့အဲ့လိုမလုပ်နဲ့တာမှုတကယ်တော့ဂျပန်ကပို့ကုန်နေရန်ပို့နေရတဲ့ကြောင့်သူတို့ရဲ့တာမှုတက်လာတာမှုတက်လာတော့အတက်မခံအောင်တာမှုကိုချတမင်းကတာမှုချအောင်လုပ်တာအဓိကသူပို့ကုန်နေကိုနည်းနည်းပို့ကျင်လို့
ဟုတ်တယ်
သူတို့ပါလို့လည်းအခုနောက်ပိုင်းမှာအဲ့လိုတမင်းတကာကိုကြည့်ရဲ့ဝီကြီးပေါ်လို့ဒီမှာဟိုသူကငွေတန်ဖိုးနှိမ့်လာတာပေါ့ဒီတန်ဖိုးနှိမ့်လာတာပေါ့
ဟုတ်ကဲ့အတခုကဗမာပြည်လိုဒီဟိုပေါ့တွင်းကုံပေါ့အများကြီးအာကိုမီခိုအာကိုနေရတဲ့ဒီတိုင်းပြည်မှာကြတော့ဒီဒေါ်လာဈေးတက်သွားတဲ့ခါကျတော့တွေ့ဟာတွင်းကုံကအရန်ဈေးတွေမြင်တော့လူလူကြားထဲမှာကြောက်စိတ်တွေဝင်လာတဲ့ကြောက်စိတ်တွေကြီးလာပြီးတော့အဲ့လိုမျိုးဟုတ်ပေါ့ဒိုမီနိုအဖက်ပေါ့ဆရာဆင်ကဲဆင်ကဲနောက်ဆက်တွဲဆိုးကျိုးတွေထပ်ပေါ်လာတော့ဒီဟာရောထိန်းချုပ်နိုင်မှုလူလူကြားထဲမှာဖြစ်နေတဲ့ဒီကြောက်စိတ်ကိုထိန်းချုပ်နိုင်မှုကအစိုးရကန္တာတို့ဒီဟုတ်ပေါ့ဗဟုပန်ရဲ့ကန္တာတို့မှာဗဟုပန်တို့အနေနဲ့ဘာတွေများလုပ်ပေးနိုင်တာရှိလဲဆရာ
အခုဟိုကလေတစ်ဖက်ကဘာဖြစ်လဲဆိုတော့ခုနကကျွန်တော်ပြောလို့ဗဟုပန်ရဲ့စီးပွားကူတန်းရဲ့ဟိုကူတန်းရောင်းရေးပေါ့နော်စီးပွားကူတန်းရဲ့နောက်တစ်ခါဒီဘက်ကဆိုင်ပေါ်ထိုင်နေပတ်တဲ့ Ministry of Commerce ဆိုင်ကြီးကြီးကဘာသာရေးဝင်ကြီးရဲ့အဲ့ဒါစီမံရေးဝင်ကြီးရဲ့စီးပွားရေးနဲ့ဆိုင်တဲ့ဝင်ကြီးတွေရဲ့သူတို့ဒီဓာရီရလည်းအေးရန်အခုသူတို့ကိုပြီးခဲ့တဲ့ဟိုဟာသူဆိုပြီးတော့ဘုရားမှာတိုင်ရ အဘာတွေလုပ်မလဲနောက်ပြီးတော့ခုနကသူတို့လည်းဥဟာတက်နိုင်တယ်များဒီဒီရားနေတယ်သူတို့ထုတ်ပြန်ပြီးတော့သူတွေလုပ်နေကြတယ်ဒီလိုဆိုတာအဲ့ဒါဒီလေသတင်းတွေလည်းထုတ်ပြန်ပြီးတော့လုပ်နေတယ်ဒီကလည်းကျွန်တော်တို့ဒီပုံမှန်အမေရိကန်ဘာ convention နဲ့ပေါ့နော်ရိုးရာလုပ်နေကြဒီ monetary tool စီပေါ့လက်မှတ်တွေပေါ့အဲ့ဒါဒီလေဒီဘက်ကလုပ်နေရပဲအဲ့တော့ဘယ်အဖြစ်ခံမလဲသဘောကအဖြစ်ရှိရင်ပေါ့သူတို့လည်းခုနဒါကြီးဟိုချင်းရမြာအခုတော့ကျွန်တော်စောစောပိုင်းကပြောနေရောအခုအနေတိုင်းမာပြီးနေတိုင်းမှာဒီစကိုင်းတိုင်းမှာရေကြီးကြီးနေတယ်။ဆယ်ကြီးကအခုကရေကြီးတော်တော်ပြည့်နေတယ်။အဲဒါကြီးကအဖြစ်ချင်းဘူးပေါ့။ဒါမဲ့ဒါဘာလို့ကြီးကမလာလို့မရ
။ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့ဖြည့်ပေးတာ
။ဟုတ
်။ကုဇော်ဝန်လိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်။အခုတခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဇူလိုင်လနဲ့ဩဂတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအခုတစ်ပတ်မှာတင်ဆက်ပေးမှာဖြစ်ပါတယ်။ကိုအောင်နဲ့အတူနန်းလောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ဘက်စီစဉ်ကိုတော့စီအိတ်ခေကာလာကထင်ရှားတဲ့စကားစစ်ထုတ်ပွဲအကြောင်းနဲ့စလိုက်အောင်လာနန်းလောင်ရေ
ဟုတ်ကဲ့ကိုအောင်အမေရိကန်သူသမရရစ်ချတ်နစ်ဆန်နဲ့အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုဝန်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့စကားစစ်ထုတ်ပွဲကိုလူအတော်များများစိတ်ဝင်စားခဲ့ကြရတယ်နော
်ဟုတ်ပါတယ်1959ခုနှစ်ဇူလိုင်လ24ရက်နေ့မှာဒီစကားစစ်ထုတ်ပွဲကျင်းပခဲ့တာပါဒုသမ္မတနစ်ဆန်ဟာအမေရိကန်တုတ်ကုန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေချိန်မစ္စတာခရူရှက်ဖ်နဲ့အရင်းရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အာဏာချက်အာဏာချက်တွေကိုအပြန်အလှန်စကနာထိုးရင်းပြောဆိုခဲ့ကြတာပါအိမ်သုံးပစ္စည်းတွေဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်းရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနှိုင်းယှဉ်ပြီးတော့ပြောဆိုခဲ့ပါတယ
်ဒါအပြင်လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်နဲ့စီးရင်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်အခုလိုကောင်းဆောင်တဲ့ရောက်အပြန်အလှန်စကားစစ်ထိုးကြတာကိုရိုက်ကူထားပြီးတော့အမေရိကန်ပြည်ထောင်စုနဲ့တကမ္ဘာလုံးကိုရုပ်မြင်သံကြားကနေထုတ်လင်းပြသခဲ့ပါတယ်။သူသမရနစ်ဆန်ဝါရှင်တန် DC ကိုပြန်လည်ရောက်လာပြီးတဲ့နောက်မှာလဲမိဖို့ဆောင်စကားစစ်ထိုးပွဲလို့လည်းသိကြတဲ့အောင်မြင်ပြီးပြည်လဲစွာဆွေးနွေးနိုင်ခဲ့တဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြောပြပါရစေ
။ပထမအချက်အနေနဲ့မစ္စတာခရူရှက်ဖ်နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လုံးပွဲဟာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့အပန်းဖြေရိတ်သားမှာသူနဲ့တွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲတွေ့ဝိုက်ပြောဆိုတာတွေမရှိတော့ဘဲတေတူးပြောဆိုလာတယ်လို့မစ္စတာနစ်ဆန်ကပြောသွားတာပ
ါအထက်ကကြားတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ့်အမြင်ပွပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့သူ့သမရနစ်ဆန်ကပြောပါတယ်ဂျာဟာဆိုဗီယက်ကောင်းဆောင်တဲ့အပေါ်သူ့အနေနဲ့ဘလို့သဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာလည်းဖြစ်ပါတယ်
နျူကလ িয়ার ဆန်တက်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုဆက်လက်တင်ပြပေးလိုပါရယ်ဗျာ1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার ဆန်တက်မှုရစဲရေးနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါတယ်ဒီစာချုပ်ချုပ်ဆိုတဲ့ရည်ရွယ်ချက်ထဲမှာသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်သတ္တိကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းပင်လယ်နဲ့အာကာသတွေမှာပါမကျန်နျူကလ িয়ার လက်နဲ့ဆန်တက်မှုကိုပိတ်ပင်လိုက်နိုင်ပါတယ်
။အမေရိကန်လူထုကိုပြောကြတဲ့မိန့်ခွန်းမှာတော့သမ္မတဂျွန် F. ကနေဒီကဂျာဟာငြိမ်းချမ်းရေးအတွက်ပထမဆုံးအနေနဲ့အခြေလမ်းစတင်လမ်းနိုင်လိုက်တာဖြစ်ပြီးစစ်မဲ့ဖြစ်ပွားလာမယ့်အန္တရာယ်ကိုလည်းရှောင်ရှားလိုက်နိုင်တယ်လို့ဆိုရတယ်။1963ခုနှစ်ဩဂုတ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမလင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နဲ့ဆန်တက်မှုရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။
အခုတခါတော့အမေရိကန်စစ်တပ်အတွင်းကအသားအရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်တဲ့အမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးမှာပါ1948ခုနှစ်ဇူလိုင်လ26ရက်နေ့ကအမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟယ်ရီထရူမန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်လက်နက်ကိုင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားအရောင်လူမျိုးဘာသာတရားကိုအချိန်မကန်ပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောပါတယ
်။အခုလိုထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်ရှုနေတာပါ။သမ္မတထရူမန်အစိုးရအဖွဲ့အနေနဲ့ပြည်သူအခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတီးပြုတ်ဝေဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အထက်လွှတ်တော်အမတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်သမ္မတထရူမန်ကဒီအမိန့်ကိုထုတ်ပြန်ခဲ့တာပါ။အာဖရိကန်အမေရိကန်တို့ရဲ့မဲပေးခွင့်ကိုတားမြစ်တဲ့တောင်ပိုင်းပြည်နယ်တချို့ရဲ့ဥပဒေတွေကိုသမ္မတထရူမန်ကရုပ်သိမ်းဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်
Okay, a good all. Ogo la drink at the mine way, Pipia de Jango set Piopia Pia on Lanelli. General Yaman Nang and Lada Chule, Riche Kanali, Shire, Fulbright Program, Jama, Tangua Liza Chakune, Ogo la Dianima, American Tamara Harry Truman Ha, Fulbright Ubrego Lama Yitu di Bugaware.
Arkansas Pine, a teller to a mat, J. William Fulbright Garti Ubrego, a so putin doing care about Guan. American Piran soon at the China and Nuja, Bo Pinale Mushilao, Napena and Nuga, Siare, Bamokare, a tapinashin, tibinashin, Janare, a pian alan, toya of Lilabi, Nangaraga, Sasan Yene, Patabiro, daughter Murishila on D. Seizing or account her poya chimpite, Lutugasovare.
Dudia Gavasilla Champisigo, young chappi, Yashila and Gurine, D. Seizing or Satin account her pogerawa, Fulbright Seizing Anni, Pelopara Yumusu. Lila thing you lure ye chimmy, Jana Bang Tong Tong and Lago, Pinaro then Suje Top and Bee, Boyashi on air, two days not long any dwell at Gunyware.
Kukama, Fulbright season and Nangamount, they are Shizali Nanganga, and no Pinyashin way about when Pinyashim on the Taini Bago, American Pidong Susi call you Cabrio, American Nangana, the thing that down at Hauni Bagale, Nanga Yachago, Doyo Cavare. Every season, my Bowen Kedu Retema, Guladamga, Adrienne Mucho, Dawen Yukedu, Boutrot, Boutrot, Kaline, American Yoshimina, John Lightgole Bowen Mare.
Good cup of your pigeon at John Yagaro, Yuba Bira Pinachin, Albert Einstein, Tamara Franklin Roosevelt, Sigo, Sa Yi Target at Jama. The mining Chibio, a young lady picker, Disago, Tangua, Donsa Gugune, Ogola, Nianima Yi Tagiware. Nobel Ninja Sushin Lepi, New Jersey Pine, Princeton, Tecdoma, Satin Japata du Lepite Einstein Ha, Julia Gvase Matanginga, Nazi Jamniuria Yangani Lumia on Trabi Lagedua.
Mutamio Longo, Atale Piesi Pianine, Uranian Bondamugo, Santa di Twinduration Navy Pijang, Tapan Pinyashin Lepite Einstein Ga, Tamara Yuzvego, Dri Pekeware, Tapin, Nuclear Santa Mo Lone, Tapan Pinyashin Rego. Which is Taupampo Wole Duga Satema, Titan Tarepi, Asoya Nine, Uranian Tata do Satin Shapu Wole Jamputaware.
Every now door, Tamara Ruspeha, Nuclear Bomb Pilopo, Tipan Pinyashin Rene, Engineering Pare Comedy to Kugu Pesi Pigaware, Tangua Lizard Kuni Yamaro, Nuclear Bomb Mianzon Tolo Nambo, Take Dan Liu at Season Diego Satinbo, Tamara Ruspega, Main Topian Gavare. Nalongi, Kuna, Piotara. Nuclear bomb below bones and munis, salo pilesure at Jama. Dana said, Sepiopia genagaro di bongo below sapi, tumbugalesure at Jama. Tangua, Liza Nagune, Ogola, Chawenema. Japan and Hiroshima Mubogo, the nuclear bone techalitama. Milongia, Gongo, Telapi, and now the Mobundan, Migo Longi Regule, Dabonirema, Along Twimian Bumawa.
Hopare, Daha Sipwe Adwin, Nuclear Bongo, Paramazong Ajain, Dong Piu Kerap Chibi, Hiroshima Tamiolong, Minipine Adwin, Bongdan Jang, Piasi Dwaware. Da Abin, Luwang Kuna Deng Lao De Somi, Adwom Yamia Tayaya Dwaware. American Tamara Harry Truman Ga, Di Nuclear Bongo, Dong Piu Po Duga, Quim Piu Kerap Chibi, Dudia Gabasi, Song Tapo, Japan and Indian Sanet, Dre Kulo, Bong Jerale Pipare.
The world will note that the first atomic bomb was dropped on Hiroshima, a military base. We have used it in order to
Sipoe Yipare, Hiroshima Mugo, Nubu Ponche Charago Kavaya Tipiwabi, Sipoe and Itayongo, Mianzong Songta Po, now the Lu Tapom Yazaye Tadwe, Nyere, American Yer Boarego getting Nambo, Agulo Numu Pontonawa, Japan in air, now tell Sipoe, Mapandina, Chini Yaudi, the Bongo set Don Puma Walu Tamara Truming up Yodorawa.
Hiroshima bo bongje chabi de chain thi Japan nwe ha Simaya 7 ne selet tai khai ni ra chaung American nwe ha Nagasaki myo bo naw tha anu myu bong go che cha khe ya ra ma lu 4000 lawk tei song twa ba de naw de ye a cha ma ro Japan aso ya phwe ha let net cha bo dabo tu khe ba de ko aw aw ye
ko aw season de set de tura song le American takwin season go na sin khe ya phit ba de
American Soya ye the Borami Abogu Timpia Baromation.
Duka de Masaya, Kulamaga Mahamiji Yongye, Maja digging at singing as Arakuya, Kabaduan, Lubantan Chausen, Ibaha, Owen Songqua, Tabijabi, Amya Biaga, Duka de Ripi, Nini Jayabari, Taha, Natalasa Dongu Nikade Sayen, Shitama Tongan Dola Pibi, Perunganema Maduo, Amyazo Mabe, the Chuga, Sibwe, Lumue Jampemu, Tamamoho, မိခင်တိုင်းမြေတွေမှာနှိပ်စက်ညှဉ်းပန်းခံရမယ့်အရေးကနေထွက်ပြေးကြတာပါတခြားလူတွေကတဘာဝဘေးဒဏ်ကြောင့်အိုးအိမ်နဲ့တမူးဝမ်းကြောင့်မှဆုံးရှုံးပြီးဘဝသစ်ပြန်ဆဖို့ရှာဖွေကြတာပါနောက်ထပ်လူများစွာလည်းဆင်းရဲမွဲတေမှုကနေလွတ်မြောက်ပြီးပြည်ပမှာပိုကောင်းတဲ့ဘဝကိုရှာဖွေကြပါတယ်ဘေးရန်ကနေလွတ်မြောက်ဖို့ဒါမှမဟုတ်စီးပွားရေးအခွင့်အလမ်းရဖို့ကြိုးစားကြတာနဲ့အမျှရွှေပြောင်းသူတွေနဲ့ဒုက္ခသည်တွေမှာသူတို့ကိုသူတို့အထောက်အကူပြုဖို့ဒါမှမဟုတ်တရားဝင်အဆင့်အတန်းမရှိကြပါဘူးသူတို့ဟာလူမှုရေးအရာဘေးဖယ်ထုတ်ခံထားရနိုင်ခြေရှိပါတယ်သက်ဆိုင်ရာဥပဒေတွေကိုတတိမပြုမိပဲရှိနိုင်ပါတယ်ဒါမှမဟုတ်သက်ဆိုင်ရာဘာသာစကားကိုနားမလည်ပဲရှိနိုင်ပါတယ်ဒါကြောင့်ထိထိရောက်ရောက်ဆက်သွယ်ပြောဆိုတာမျိုးမလုံနိုင်ပဲဖြစ်တတ်ပါတယ်ဒါကြောင့်လေလူကုန်ကူးသူတွေအကာအကွယ်မဲ့သူတွေကိုသူတို့အကျိုးစီးပွားအတွက်ကျွန်ဖြစ်ခိုင်းစေမဲ့ကျွန်ပိုင်ရှင်တွေလိုကိုကျင့်ပြက်ပြားသူတွေကအသုံးချမဲ့အရေးကနေတိတ်ကိုအကာအကွယ်မဲ့နေပါတယ်လူကုန်ကူးသူတွေဟာတနာကျင်နာမှုကင်းမဲ့ပြီးကြမ်းတမ်းဆိုးရွားသူတွေဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် They target the weak the despairing the isolated and they make false promises and transport
အားနည်းသူတွေညှောလင်းကြမဲ့သူတွေထိကြဖြစ်နေသူတွေကိုသူတို့ကပြစ်မှတ်ထားပါတယ်တလွဲကလေးတွေပေးပြီးနိုင်ငံကူးလက်မှတ်တို့ဖုံးတို့မရှိဘဲအလုပ်လုပ်ဖို့လူတွေကိုနေဆက်ဖြတ်ပို့ပါတယ်။အဲ့မှာဘာသာစကားလဲနားမလဲလုပ်ဖို့လမ်းဆိုတာမရှိပါဘူး။လူကုန်ကူးခံရသူတွေပြန်လည်ရင်ပဲဖြစ်ဖြစ်နေမကောင်းရင်ပဲဖြစ်ဖြစ်လူကုန်ကူးသူတွေဟာသူတို့အကျိုးစီးပွားဆက်ဖြစ်အောင်နဲ့သူတို့ပြစ်မှုတွေမပေါ်အောင်အကြမ်းဖက်နည်းကိုအသုံးပြုကြပါတယ
်။ဒီကဘာလုံးဆိုင်ရာပြဿနာကိုပပျောက်အောင်လုပ်ဖို့တကဘာလုံးနဲ့အကျိုးဝင်တဲ့အဖြေတစ်ခုလိုပါတယ်။အစိုးရတွေပုဂ္ဂလိကကန္တပညာရှင်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေဥပဒေပိုင်းကလူပုဂ္ဂိုလ်တွေနဲ့စားသုံးသူတွေတောင်မှပါဝင်ဖော်ဆောင်တဲ့အဖြစ်မျိုးပါကုန်ထုတ်လုပ်မှုရဲ့ဘယ်အဆင့်မှပဲဖြစ်ဖြစ်ဒါမှမဟုတ်ဖြန့်ချီတဲ့လမ်းကြောင်းတစ်လျှောက်မှပဲဖြစ်ဖြစ်ကျွန်လုပ်သားတွေကိုအသုံးပြုတဲ့ကုမ္ပဏီတွေကပစ္စည်းတွေကိုမဝယ်ဘူးလို့စားသုံးသူတွေကညှင်းနိုင်ပါတယ်ဒါပေမဲ့အစိုးရလှုပ်ဆောင်ချက်ကဒီကဘာလုံးဆိုင်ရာကျွန်ပြုတ်မှုအဆုံးသတ်ဖို့အဓိကကြပါတယ်အစိုးရတွေအနေနဲ့စာအုပ်ထဲမှာရေးထားတဲ့ဥပဒေတွေအားကောင်းအောင်နဲ့အသက်ဝင်အောင်လုပ်ဖို့ဖန်ဆီးဖို့အရေးယူဖို့လူကုန်ကူးသူတွေကိုအကျဉ်းချဖို့လိုအပ်ပါတယ်။ဒါ့အပြင်နေဆက်တွေကိုဖျက်ပြီးတိုက်ကြီးတွေကိုဖျက်ပြီးအတူတကွလှုပ်ကြဖို့လိုပါတယ်။လူကုန်ကူးတာဟာလူသားကုန်သိက္ခာကိုစော်ကားတာဖြစ်ပြီးလွတ်လပ်မှုကိုတိုက်ခိုက်တာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မိမိတို့နဲ့အလားတူလူသားတဦးဦးရဲ့နှလုံးသားဝိညာဉ်နဲ့လွတ်လပ်မှုမှာဈေးနှုန်းကပ်ပြားချိတ်တွဲထားတာမျိုးဘယ်တော့မှခွင့်မပြုရပါဘူးလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သရရှင်နေခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနေ့6နာရီကနေ9နာရီစီစဉ်စဆုံးကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကတလဲချင်းညာပေးမှာဖြစ်ပါတယ်ဗျာ
။ဤရနိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ပြီဆိုရင်ဒေတာရင်းလုံခြုံရေးကိုအထောက်အကူပြုနိုင်လိမ့်မယ်လို့ပင်လယ်ကွေ့ဒေတာပူပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့တခြားအကြောင်းအရာတွေကိုပင်လယ်ကွေ့ဒေတာနိုင်ငံခြားရေးဝန်ကြီးတွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့နျူကလ িয়ার အီရန်နျူကလ িয়ার လုပ်ငန်းစဉ်ထိန်းချုပ်ရေးနိုင်ငံတကာစာချုပ်အကြောင်းအခုသတင်းပတ်နှောင်းပိုင်းမှာမိန့်ခွန်းပြောကြားဖို့ရှိတယ်လို့သိရပါတယ်။သမ္မတဥပမအနေနဲ့အဲ့ဒီစာချုပ်ကိုထောက်ခံရခြင်းရဲ့အဓိကအကြောင်းရင်းတွေကိုရှင်းပြလိမ့်မယ်လို့အင်ပီရိုပြောခွင့်ရသူဂျွန်အာနက်စ်ကပြောဆိုလိုက်ပါတယ်။ဂရိနိုင်ငံမှာ stock share ဈေးကွက်မနေ့ကပြန်ဖွင့်ခဲ့ရမှာဈေးနှုန်းတွေမတရားထိုးချသွားပါတယ်။သတင်းပတ်၅ပတ်အတွင်းပထမအဆုံးအထိပြန်ပြီးတော့ဖွင့်တဲ့နေရာမှာဈေးကွက်စဖွင့်တဲ့နေရာမှာ23ရာခိုင်နှုန်းဆုံးရှုံးခဲ့ရပေမဲ့နောက်ပိုင်းမှာတချို့ပြန်ပြီးတော့တက်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလံမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးနိုင်ကြပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.